စစ်ကောင်စီကခန့်အပ်ထားတဲ့အုပ်ချုပ်ရေးမှုနဲ့စစ်ကောင်စီကိုသတင်းပေးနေတယ်လို့ဆွဆွဲခံရသူတွေရက်ဆက်ပြီးတော့ပြစ်ဒဏ်ခံနေရတယ်လို့စစ်အာဏာရှင်ဆန့်ကျင်သူတွေကိုလည်းစစ်ကောင်စီဘက်ကနှိပ်ကွပ်ဖမ်းဆီးနေပါတယ်။ဒီကနေ့မှာတော့တပည့်ရင်မြို့နယ်မှာ NND အမတ်ရဲ့မိသားစုဝင်အပါအဝင်၅ဦးဖမ်းဆီးခံရပါတယ်။အခုလိုမျိုးစစ်တပ်ရဲ့အတားအဆီးပစ်ခတ်ဖမ်းဆီးမှုတွေကြားကပဲရန်ကုန်မန္တလေးစတဲ့မြို့တွေမှာနိုင်ငံတော်ရက်ဆက်ဆိုးသလိုတပိတ်မှောင်နေကြပါတယ်။ဒီကြောင်ရန်ကုန်ကလာတဲ့သတင်းမမျှတစင်အောင်ကတင်ပြထားပါတယ
်။စစ်တပ်ကအာဏာသိမ်းယူပြီးနောက်ပိုင်းကတည်းကလွှတ်တော်အမတ်တွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုအကြမ်းဖက်ဖမ်းဆီးနေတယ်လို့စစ်အာဏာရှင်ဆန့်ကျင်လှုပ်ရှားတက်ကြွသူတွေလည်းဒီကနေ့ထိနှိပ်ကွပ်ဖမ်းဆီးခံနေရပါတယ်။ဩဂုတ်လ၁၈ရက်နေ့နေ့လယ်လောက်မှာစကိုင်းတိုင်းတပရင်းမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အမတ်ဦးဝင်းမြင့်အောင်ရဲ့အမျိုးသမီးနဲ့တာတူအပါအဝင်၅ဦးကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့လုံခြုံရေးအရာအမည်မဖော်လိုတဲ့ဒေသခံလည်းဖြစ်တပိတ်ခေါင်းဆောင်လည်းဖြစ်သူတို့က VOE ကိုပြောပါတယ်အမတ်ဦးဝင်းမြင့်အောင်နဲ့တပိတ်ဦးဆောင်နဲ့ဦးကျော်ထက်အောင်တို့ကိုသူတို့နေထိုင်ရာဆိုင်းပြင်ကြီးရွာမှာစစ်သားနဲ့ရဲအင်အား50လောက်ကလာပြီးတော့ဖမ်းဆီးတာဖြစ်ပါတယ်ဒါပေမဲ့အလို့ရှိသူတွေကိုမရတဲ့အတွက်မိသားစုဝင်တွေကိုဖမ်းဆီးသွားတယ်လို့အခုလိုပြောပါတယ်
။ဦးဝင်းမြောင်ကအဲ့မှာမနေရဘူး။ရှောင်းနေတာပေါ့လေ။ကြားနေပြီပေါ့။ကြားနေတဲ့အဲ့အဲ့ရှိတဲ့သူ့အမျိုးသမီးနဲ့သူ့သားကိုခေါ်ရတယ်။နောက်ခုနဆမ်းမင်းဆိုအမနီအုပ်ချုပ်ရေးမှုကလည်းအုပ်ချုပ်ရေးမှုဆမ်းလင်းရပေါ့နော်။အဲ့သူတို့ကိုတခါနဲ့ပစ်ပစ်ရကြည့်ဆိုပြီးတော့ဖမ်းခေါ်ရကြတယ်
။တပရင်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဝင်းမြောင်ရဲ့မိသားစုဝင်နဲ့တပိတ်ဦးဆောင်သူဦးကျော်ထဲအောင်ရဲ့မိသားစုဝင်လည်းဖြစ်တိုင်းဒေသကြီးအမှတ်နှစ်လွှတ်တော်အမတ်ဦးမိုးမင်းဝင်းတို့ရဲ့ညီကိုတို့ကိုဖမ်းဆီးခေါ်သွားတယ်လို့ရက်ွယ်အုပ်ချုပ်ရေးမှူးတယောက်ကလည်းဖမ်းဆီးသွားတယ်လို့ပြောပါရယ်။တချိန်တည်းမှာပဲမန္တလေးတိုင်းချမ်းရီတာဆန်မြို့နယ်ရွှေလန်ရက်ွယ်အုပ်ချုပ်ရေးမှူးဦးအောင်ဆွေထွန်းနဲ့အေယာဝတီတိုင်းရေကြီးမြို့နယ်အသုံးမြို့ကစစ်တပ်သတင်းပေးလို့ဆွတ်ဆွဲခံရသူဦးဝင်းနိုင်ဦးတို့တနက်နေ့ပြစ်ဒဏ်ခံရတယ်လို့ဒေသခံတွေက VOA ကိုပြောပါရယ်။ချင်းတာဇန်မြို့နယ်ရွှေလန်ရက်ကွယ်အုပ်ချုပ်ရေးမှူးပြစ်ဒဏ်ခံရတာနဲ့ပတ်သက်ပြီးတော့ဒေသခံတူကအခုလိုပြောပါရယ
်စစ်ကောင်စီနဲ့ပေါင်းပြီးတော့ဟိုရက်ကွယ်ရက်ကွယ်သားတွေအပေါ်မှာပေါ့နော်ဟိုအနိုင်ကျင့်နေတော့အဲ့လားမျိုးတွေလည်းကျွန်တော်ဟိုသတင်းထဲမှာတွေ့ရတယ်ပေါ့နော်ကျွန်တော်ရေပြေအုပ်ချုပ်ရေးမှူးတွေနဲ့ပေါင်းဆက်ပြီးတော့မှာသူတို့တွေဟိုလေကျော်ကတ်တွေပါတယ်ပေါ့နော်ဟိုထုတ်ပေးတာတွေပေါ့အတော်လာတန်းတက်တာတွေပါတယ်တော့ရှိတယ်အဲ့ကြားထဲမှာမှာပေါ့နော်အဲ့ဒီရွှေလန်ရက်ကွယ်အဲ့မှာဟိုမေကျော်ကလုံးမယ်ဆိုပြီးတော့ဝင်ပြစ်သွားတယ်ဆိုတော့ကြားရတယ်ဗ
ျစစ်ကောင်စီကကိုဗစ်ကပ်ရောဂါကိုအကြောင်းပြပြီးအသွားအလာများတဲ့နေရာမှာလက်နဲ့အင်အားအပြည့်နဲ့တင်းကျပ်စစ်ဆေးနေတာကြောင့်ပြည်သူတွေအထိတ်အလန့်ဖြစ်နေရပါတယ်မန္တလေးမှာဘာသာပေါင်းစုံတပိတ်စစ်ကြောင်းအင်ဂျင်နီယာများအဖွဲ့တပိတ်စစ်ကြောင်းစတဲ့မျိုးစုံတပိတ်စစ်ကြောင်းတွေအတားအဆီးကြားကသတိထားပြီးတော့ရက်ဆက်ဆင်နွှဲနေတယ်လို့တပိတ်ဦးဆောင်ပါဝင်သူတူကလည်းပြောပါတယ
်ဒီ၆လက်နယ်ဆိုတဲ့ကြားထဲနေမှာဒါပြည်သူတွေဆော့ပေါ့နော်တစ်ခုခုပေါ့နော်အားရင်တစ်ခုခုဟိုအမြင်တစ်ခုခုပေါ့နော်ကျွန်တော်တို့ပြတ်ဖို့ဆိုတော့ဒီကျွန်တော်တို့ဒီစစ်ကြောင်းတွေအနေနဲ့ဆက်ပြီးတော့ဒီရေးတော်ဝန်ကြီးတွေမှာလှုပ်ရှားနေတယ်ဆိုတဲ့အနေနဲ့စစ်ကြောင်းတွေကတော့ကျွန်တော်တို့ဒါထွက်မယ်ဆိုရင်ဟိုမရအောင်ထွက်မယ်ဆိုရင်ကနားမှာရှိပါတယ်
မနေ့ကဆိုရင်မုံရွာလူဒုတပိတ်စစ်ကြောင်းလူစုနေတဲ့အချိန်မှာအရဲဝတ်တွေပါတဲ့စစ်ကောင်စီတပ်ဖွဲ့တွေကပိတ်ဆို့တားဆီးပစ်ခတ်ဖြိုခွဲခဲ့ပါတယ်ဒါပေမဲ့လူငယ်တွေဘက်ကတော့ဒီစစ်အာဏာရှင်စနစ်ကိုစူးစမ်းတိုက်ထုတ်သွားမယ်လို့တပိတ်ခေါင်းဆောင်ဖြစ်တဲ့ကိုခန့်ဝေဖြိုးကပြောပါတယ
်လက်မတွေပေါ်မှာကျွန်တော်ဖမ်းဆီးခံရနိုင်တယ်အခမ်းတင်တနက်နဲ့ပြည်လို့ပြည်နိုင်တယ်ပေါ့နော်ဒါတွေကိုတိတိနဲ့ကျွန်တော်တို့ကတော့ဆက်လုပ်နေရမှာပါသာပါဖြစ်လို့လေဆိုတော့ကျွန်တော်တို့ဒီရီဆက်မလုပ်ဘူးဆိုရင်ကျွန်တော်ဒီပြည်သူလူရဲ့အနာဂတ်ရောကျွန်တော်တို့ရဲ့လူငယ်တွေရဲ့အနာဂတ်တွေပါကျွန်တော်အမှောင်လေးကြမှာဆိုရတ
ယ်ရန်ကုန်တိုင်းဒလမြို့နယ်ကချင်ပြည်နယ်ဖားကန်မြို့လုံခင်းနဲ့တနင်းသာရီတိုင်းလောင်းလုံမြို့နယ်ဒဝယ်မြို့စကိုင်းတိုင်းကလေးမြို့ရင်းမပင်မြို့နယ်ဆလင်းကြီးမြို့နယ်မြိုင်မြို့နယ်တွေမှာလည်းတခြားဒေသတွေကဆန္ဒပြပွဲတွေလိုပဲကြွေးကြော်သံတွေအော်ဟစ်ပြီးတော့ဆေးအာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်ခဲ့ကြပါတယ်။ February 1ရက်နေ့မှာအာဏာသိမ်းယူခဲ့တဲ့အချိန်ကနေမနေ့ကအထိဆိုရင်စစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာကြောင့်တေဆုံးသူ968ယောက်ထဲမှနေရှိနေပြီဖြစ်တယ်လို့အခုချိန်ထိဖမ်းဆီးခံထားရသူပေါင်းက9,590ကျော်ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPP ကသတင်းထုတ်ပြန်ထားပါတယ်ရှင်။